အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီဟာဒီနေ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမိုင်းရှူမြို့နယ်က SSPP ရဲ့တပ်စခန်းတွေပြန်လည်ရုပ်သိမ်းမှုအတွက်ဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမူရစ်စည်းဝါးနဲ့ပတ်သက်ပြီးတော့လည်းစစ်ဆေးမေးမြန်းတာတွေရှိခဲ့တယ်လို့ SSPP ပြောခွင့်ရကဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံပြပြပေးပါရှင်။
စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကိုယ်စားလှယ်အဖွဲ့တို့ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဒီကနေ့မနက်7နာရီကစပြီးတော့ဆွေးနွေးခဲ့ကြတာပါ။တက်စကန်ရွှေပြည်ဝနဲ့မွေးစွေဝတိုက်ဖျက်ရေးကိစ္စရပ်တကူဆွေးနွေးခဲ့ကြတယ်လို့ SSPP ရှမ်းပြည်မြောက်ပိုင်းတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗမူဆိုင်ဖုံးဟန်က VOE ကိုပြောပါတယ
်။ဒီကကနှစ်ခုပဲဆွေးနွေးတာပါ။အတကျကဒီမိုင်းရှူမြို့နယ်ထဲမှာရှိနေတဲ့တက်စကန်ရွှေပြည်ဝကလို့ချင်းနေရှိတဲ့ဆိုတော့လာပြီးတော့ update လုပ်တာပေါ့ဗျာ။နောက်တစ်ခုကဒီမူးစေကံတယောက်ဖမ်းလာပြီးတော့မူးစေဝါးနဲ့ပတ်သက်ပြီးတော့ပြောတော့ဗျာရင်းချမ်းရေးစိတ်သက်ပါမရှိပါဘူး
တက်စကန်တွေရုပ်သိမ်းရေးကိစ္စဟာပြီးခဲ့တဲ့ဂျွန်လကောင်ပါနောက်ဆုံးထားပြီးတော့ဆုတ်ခွာပြီးဖို့ SSPP ကိုစစ်ကောင်စီဘက်ကနေပြီးတော့အကြောင်းကြားထားတာပါလက်ရှိစနေဘွဲအတွက်မှာတော့တက်စကန်ပြောင်းရွှေ့ရေးကိစ္စကို SSPP ကသူ့ရဲ့ဘူကော်မတီအတွက်မှာပြန်ပြီးတော့ညှိနှိုင်းမယ်လို့အကြောင်းပြန်ထားပါတယ်မူးစေဝါးတွေဟာ SSPP စုမိုးရာကြေးသီးမျိုးနဲ့အတွင်ဖမ်းဆီးရမိတဲ့အကြောင်းနဲ့မူရစ်စေဝါတရားခံတွေကို SSPP ကိုယ်စားလှယ်တွေရှေ့မှာစစ်ဆေးတာတွေရှိတဲ့အကြောင်းလည်းပြောပါရယ်မူရစ်စေဝါကိစ္စစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဗမုဆိုင်ဖုံးဟန်ကတော့ဒီအပြုသဘောဆောင်တဲ့ဆွေးနွေးမှုမဟုတ်တဲ့အကြောင်းတုံ့တက်ပြောဆိုပါရယ
်နိုင်ငံရေးကုန်တဲ့ခါကိုချကျင်တဲ့သဘောနဲ့ပဲသူတို့လုပ်တယ်လို့ကျွန်တော်တို့ကယူဆတာပါဗျာဆွေးနွေးတဲ့ပုံစံကလည်းဒီအပြုသဘောဆောင်တဲ့ပုံစံလည်းပြောတာလည်းမဟုတ်ဘူး
ရှမ်းပြည်ရေးစောင့်ကြည့်လေးလာနေတဲ့ဆိုင်းထွန်းအောင်လင်ကတော့ဒီကနေ့ဆွေးနွေးခဲ့တဲ့တက်စကန်ပြောင်းရွှေ့ရေးကိစ္စဟာဖြစ်နိုင်ဖို့အတွက်ခက်ခဲတဲ့အကြောင်းအခုလိုသုံးသပ်ပါတယ
်။မိုင်းရှူမြို့နယ်ရဲ့တက်စကန်ရတော်လို့ဗျာကိုပမာဒူကွန်မြူနတီပါတီခေတ်ရာ SSPP နဲ့သာသာသာအကြောင်းကို၎င်းတာဟုတစ်ဆင့်တစ်ဆင့်လုံးလုံးရေးရအပြာနာမို့ဗျာကိုတည်နေပြီးနေခဲ့တဲ့နေရာမျိုးတွေပေါ့။အဲ့တော့သာသာသာနေရာမှာခေပြောင်းလာတော့ဒီဘက်ခေတ်မှာတော့ဝါလိုပါလို့ဖြစ်လာတာပေါ့လေ။အဲ့ဒီနေရာတွေရွှေ့ပိုင်းတွေကတဲ့တော့မလို့တော့ဘူးတဲ့ဒီကောနော်သူတို့လုံုံရေးရတယ်ဒါတွေကနှစ်ဖက်လုံးတော့ရေးပါတယ်နော
်ဒီကိစ္စနှစ်ဘွဲကတော့စစ်ကောင်စီရဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီညာရေးကော်မတီဘက်ကဒုတိယဘူချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးတော့ SSPP ဘက်ကတော့ဒုတိယဥက္ကဋ္ဌနှစ်ဦးဖြစ်တဲ့ဆက်ခေတိုင်းနဲ့ဆက်ခွန်ဆိုင်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်ဒီစနှစ်ဘွဲကိုသတင်းမီဒီယာအဖွဲ့တချို့လည်းတက်ရောက်ပါတယ်SSPP ရှမ်းပြည်မြောက်ပိုင်းအဖွဲ့ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖိတ်ခေါ်ထားတဲ့ညီညာရေးဆွေးနွေးပွဲကိုတက်ရောက်မှဖြစ်တဲ့အကြောင်းအကြောင်းပြန်ထားတဲ့တိုင်းသားလက်နက်ကိုင်10ဘွဲ့အနက်ကတဖွဲ့ဖြစ်ပါတယ်။လောလောဆယ်မှာတော့လက်နက်ကိုင်အဖွဲ့9ဘွဲ့နဲ့ဆွေးနွေးခဲ့ပြီးဖြစ်ပေမဲ့လို့ SSPP နဲ့ဆွေးနွေးပြစ်မယ်မဖြစ်ဘူးဆိုတာကတော့မရေမရာရှိနေပါတယ်။ SSPP နဲ့စစ်ကောင်စီညီညာရေးအဖွဲ့တွေတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျ။